မနေ့ကဥဒ္ဒဂามိကုသိုလ်တွေဖြစ်ပွားလာတဲ့အခါမြင်နိုင်ခဲ့လို့နည်းနည်းတဲ့ဒုက္ခသစ္စာတရားတရားဟာနိဝရဏကိလေသာတရားတွေလွင့်ပြောက်လွင့်ဆွင်တန့်ရှင်းသွားတဲ့အတွက်ထင်ရှားလာတယ်ဒီတော့ဝိနိဝရဏကိလေသာတရားတွေလွင့်ဆင်လွင့်ပြောက်ကိပြောက်ခြင်းမှုဟာလည်းပဲကိစ္စဟာလည်းပဲနိလန္ဒကျကျင့်သုံးမှုနဲ့ဆက်စပ်ရရှိနေတယ်နိလန္ဒကျကျင့်သုံးမှုရှိပါမှပြိဝကဆင်ရပဲတရားတွေလွင့်ပြောက်လွင့်ရှင်သင်ရှင်းသွားနိုင်တယ်ဗျ။အဲ့ဒီပိုင်းလေးပြောပြပါမယ်။တစ်ဆက်သေးပဲပုဗ္ဗဘကမတ္တိဖြစ်နေတဲ့အခါဒုက္ခသစ္စာကိုပိုင်းခြားသိမြင်ပြီးတော့ဒုက္ခသစ္စာလည်းပဲပြည်သားဖြစ်သွားကုန်တဲ့ငါနိရောဓကိုလည်းပဲဆိုင်မှုကိစ္စပြီးစီးသွားကုန်ဒုက္ခသစ္စာတည်တဲ့အခါမှာတည်တဲ့ကုသိုလ်စိတ်တို့ဘက်ထဲမှာဓာတ်ခွဲကြည့်တဲ့အခါကျတော့မေဃသစ္စာထိုက်တဲ့တရားတွေပေါ့အရိယာမေရဲ့ရှေ့ပြေးမေဃသစ္စာထိုက်တဲ့တရားတွေလည်းပါဝင်သွားတော့ပေါ်တာကိုရှုလို့ဒီတိုင်းဒီတိုင်းမှာပုဗ္ဗကမတ္တိပွားပြီးသားဖြစ်သွားမှာပေါ့လေ။တိပယ်စိုက်ပွားဆိုတော့လေးပါးချက်တပြိုင်နက်မဲ့ကိစ္စကြီးဆိုတာပေါ့လေ။အဲ့ဒါဒီပြောတော့ပါလေ။အမှန်တော့လင်းနေပါလေ။ကျပုဗ္ဗကမတ္တိပွားမှုကိစ္စပြီးစီးလို့ဝိဝတ္တဏညာနေအစဉ်တိုင်းတက်ပြီးတော့ရင်းချက်ပြည့်စုံသွားရဲ့။ဘဝတခေါ်တဲ့ရှုခွေယုံနာဖြစ်စဉ်ကြီးနဲ့အတူရှုမှတ်တဲ့ဘာဝနာကုသိုလ်စိတ်ပါယူပြလိုက်တယ်လို့ပေါ့လေဘဝတကနေပြီးတော့အဘောတကုံနေစီဆက်ရောက်သွားမှာပဲယုံနာအစဉ်နေပြတ်သွားမှာပါလေဖြစ်ဖြစ်နေတဲ့ယုံနာအစဉ်နေရောသူကိုရှုသိနေတဲ့တတိဥစီတဲ့ဝိတ္တဂามိကုသိုလ်စိတ်အစဉ်တွေရောပြတ်သွားမှာအဲ့ဒါအပေါ်တလို့ခေါ်ပါတယ်ယုံနာအစဉ်ကြီးရောဘာဝနာစိတ်အစဉ်ရောပြတ်တဲ့စီတခါလဲဆက်ဥသွားမှာပဲအဲ့ဒီခါကျတော့ဘုရားဘက်ကမဲ့ရင့်ကျက်တဲ့ခါကျတော့လက်ငင်းအကျိုးရလာကြတော့အရိယာမေဖြစ်တော့တာပေါ့အဲ့ဒီပိုင်းဆက်ပြီးတော့ပြောဖို့ပါပဲဒါပေမဲ့လို့နောက်ပိုင်းကြမှာပဲပြောပါတော့မယ်အခုဒါလေးခြံထားအောင်မယ်ဒီမှာဆက်ပြီးတော့ပြောဖို့ကတော့ဒီလောက်တန်ဖိုးရှိတဲ့ဝိဒ္ဓဂามိကုသိုလ်တွေပွားစီရမှာပို့ပို့ဆတ်ဆတ်မယုံမသိလို့လို့ကတော့ဘယ်နည်းနဲ့မှမရနိုင်ပါဘူးဆိုတာပေါ့လေအဲ့ဒါကြီးဆက်ပြောချင်ပါတယ်ပမာဒကြီးဝင်နေလို့ရှိရင်တော့အရိယာမေဖြစ်ဖို့ရေးတဲ့ပုဗ္ဗဘကမတ်တောင်မှမပြည့်စုံဘူးဆိုလို့ရှိရင်ဝိပဿနာဉာဏ်နဲ့မပြည့်စုံဘူးဒီတော့ယောဂီတွေကိုအထူးတလဲတိုက်တွန်းလိုတဲ့အနေနဲ့ပေါ့လေမယုံမသိပြုခြင်းမရှိမစပြုခြင်းရနရနာပြုခြင်းတို့ဟာပုစ္ဆပြက်ွက်လေဟင်းမှုတွေပဲဆိုတာပမာဒတွေပဲဆိုတာအဲ့ဒါဒီဆက်ပြီးတော့ဒီနေ့ပြောပါမယ
်ဆိုင်ရမယ့်ဒီဝရဏတရားတွေ
လွင့်ပြောက်လွင့်ရှင်သန့်ရှင်သွားဝေးအတွက်ပေါ့လေနိလာကျင့်သုံးရတယ်ဆိုတော့ စနေတ္တကျင့်သုံးမှကင်းတယ်ဆိုတော့စနေတ္တကျင့်သုံးတတ်အောင်နိမှန်လဲသိဖို့လိုပါတယ်နိမှန်ဆိုတာဘုရားဟောပြောထားတဲ့နိတွေပေါ့ညာတော်ကြီးနဲ့ကိုယ်တိုင်သိပြီးတော့မဟာကရုဏာတော်နဲ့ဟောထားတဲ့တရားတွေပေါ့ရှင်နိမှန်နေပေါ့ပါဠိလိုတော့သတ္တမလို့ခေါ်ပါတယ်သူတော်ကောင်းတရားနီးတည်ပြီးတော့ကျင့်သုံးတဲ့ပုဂ္ဂိုလ်ကိုကျင့်သုံးနိုင်သလောက်အောက်တမ်းကြရအောင်လို့မြင့်တင်ပေးတဲ့တရားဝင်ကျင့်သုံးတဲ့နီးတွေပေါ့ဒီတော့နီးလာကြကျင့်သုံးမှုဟာမြတ်စွာဘုရားပေးထားတဲ့ဟောမိတ်ထားတဲ့အတိုင်းပေါ့လေမြတ်စွာဘုရားအလိုတော်ချက်ကျင့်သုံးမှကျင့်သုံးတဲ့နည်းတွေလည်းသိပါမှနိလာချက်ကျင့်သုံးနိုင်တော့ဒါလိုပါတယ်ဘုရားမြတ်စွာကမရှိတော့ဘုရားမြတ်စွာအလိုချက်စာတွေးနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့အခုကာလကလျာဏမိတ်တာတွေပေါ့လေကလျာဏမိတ်တာအကျိုးဂုဏ်ကြီး5မျိုးနဲ့ပြည့်စုံပြီးတော့အကျောင်းဂုဏ်ကြီး10မျိုးနဲ့ပြည့်စုံတဲ့ကလျာဏမိတ်တာပိယကရုဘာဝစသည်ပေါ့လေအကျိုးဂုဏ်ကြီး5မျိုးတထာဆရှိသောအကျောင်းဂုဏ်ကြီး10မျိုးနဲ့ပြည့်စုံတဲ့ကလျာဏမိတ်တာဒီပုဂ္ဂိုလ်တွေထံချင့်ကပ်ရတာပေါ့ချင့်ကပ်ဒီချင့်ကပ်ပြီးတော့ဘယ်ပုံပဲနည်းနိဝရဏကိလေသာတရားတွေလွတ်စင်ပပျောက်ဖို့အထုရတယ်ဆိုတာပေါ့လေနော်သတိပဋ္ဌာန်ပါပဲဟာပါပဲအဲ့တော့ဒီစာတွေနဲ့လက်တွေ့ပေါင်းစပ်ပြီးတော့ဟောပြောပြသနိုင်တဲ့ကလျာဏမိတ်တာထံချင့်ကပ်ရပါတယ်ဓမ္မဒါသိအရေးကြီးပါတယ်ကလျာဏမိတ်တာလည်းအကြောင်းဂုဏ်ကြီးသုတ္တစံပါဏဆိုတာပေါ့လေစာရိသုတစာရိယမတ္တကလက်တွေ့သုတပေါ့လေသုတ2မျိုးပေါ့လေစာရိနဲ့လက်တွေ့တစ်ခုပြည့်စုံတဲ့ပုဂ္ဂိုလ်မှမြင်နိုင်ကလေးနဲ့နဲ့ဝိဒ္ဓသစ္စာတွေနဲ့နဲ့လို့မြင်နိုင်ခဲ့တဲ့ဝိဒ္ဓသစ္စာပေါ့သစ္စာ4ပါးကိုတရားတွေသိနိုင်ပါတယ်ကြောင်းကျိုးဆက်တွေလည်းသိနိုင်ပါတယ်အထူးသဖြင့်အခုအထုံနေတဲ့သတိပ္ပံဘာဝနာတရားတွေဒါတွေကိုတိအောင်လေသူတို့ကိုယ်တိုင်ကစာတွေရလေ့လာပြီးတော့လေတွေ့တိအောင်ကြိုးစားပါတယ်အဲ့လိုကလျာဏပုဂ္ဂိုလ်တွေထံကလျာဏမိတ်တာပုဂ္ဂိုလ်တွေထံချင့်ကပ်ရပါတယ်ချင့်ကပ်ပြီးတော့ဒီနည်းတွေရတော့တာပဲဒီနည်းတွေရလို့ရှိရင်နိလဉ္ဇကျင့်သုံးနိုင်တော့တာပါပဲအဲ့ဒီနိလဉ္ဇကျင့်သုံးမှုဟာဗုဒ္ဓအလိုတော်ရကလေးနာမိတ်တာဒီထံကကျင့်သုံးသည့်အမှန်ကိုနာခံခြင်းနဲ့လိုက်နာခြင်းလေ့လာခြင်းပေါ့လေ့လာတာဆိုတာကျမ်းနာလေ့လာတာလည်းရှိပါတယ်ဆွေးနွေးလေ့လာတာလည်းရှိပါတယ်စာအုပ်ကြည့်ပြီးတော့လေ့လာတာလည်းရှိပါတယ်အခုဒီမှာဆိုလို့ရှိရင်ကျင့်သုံးမှန်ဒီပထမကျမ်းနာတယ်လေနေ့စဉ်မိမိတို့အထုပ်ပုံနေတွေ့ကြုံချက်ဒီပေါ့လေကမ္ဘာတန်ဆရာကြီးတန်သွားပြီးတော့ပေါ့လေတင်ပြရတယ်ဒါတွေပေါ့အဲ့တော်ဒီဟာသုတ္တမြညာလည်းပဲကမ္ဘာတန်ဆရာကြီးကအမြဲရတရားဟောတဲ့ဇီယာလည်းပဲရပေါ့လေဇာတွေနဲ့သုတ္တပြည့်စုံရတယ်လက်တီအားထုတ်ရင်တွေ့တာတွေပေါ့လေမိမိတို့ကိုယ်တိုင်လည်းပဲအကြောင်းကလင်းနဲ့ခုံကြီးသုတ္တသမ္ပါဏဖြစ်လာတာသုတ္တသမ္ပါဏပြည့်စုံတဲ့အတွက်နည်းနည်းတဲ့သစ္စာလေးပါးတရားကြောင်းကျိုးစေပရိစ္ဆသမုပ္ပါဒ်တရားနဲ့အထူးသဖြင့်သတိပဋ္ဌာန်ဘာဝနာတရားတွေနားလည်နေတာပဲ။ဒါမလို့သာသတ္တမသဝနာဒီနာတဲ့။သာထိုတို့စัจဇမနိဝရဏတရားတွေလွင့်စင်ပပျောက်ဖို့ရာလွင့်စင်ပပျောက်အောင်အထုတ်တဲ့နိနာအဲအ နိလန်းကြအကျင့်သုံးခြင်းသည်ဆရမဆောနာဒီနာပေပုံပေနီရှုမှတ်ရတယ်ဆိုတော့လေနိနာနဲ့ဆက်စပ်ရရှိနေတယ်တဲ့နိလန်းကြအကျင့်သုံးမှုဆိုတာနိမှန်ကိုကိုကအစောဆုံးကလိလာထားမှဖြစ်နိုင်တယ်လို့ဒီလိုဆိုလိုပါတယ်ဓမ္မအဲ့ဒါကိုကြောက်ကြွဆက်စပ်ပြပါတယ်ကိုယ်သဘောနဲ့ကိုယ်ရန်လို့လို့မရဘူးဆိုတာပေါ့လေဒါပေါ့မြေမြတ်ကပௌဒ္ဓကိယသူများပြောရင်ဟောရင်လည်းပဲဒီလိုရမ်းပြီးတော့မျက်စိမယုံကြည်ရတယ်မျိုးမဟုတ်ဘူးလို့ဆိုရတာစနစ်တကျလောက်ရတဲ့ကိစ္စဆိုတော့ကလျာဏမိတ်တာလည်းပဲလိုပါတယ်ဖရာလူတော်ကြအမြမြကြီးစွာထားပြီးတော့မေတ္တာကရုဏာကြီးပါတဲ့ကလျာဏမိတ်တာတွေလည်းလိုပါတယ်ဓမ္မသာခွင့်ကြသမပတိပတိဖြစ်နိုင်ပါတယ်နီလန်းတကြတက်တွေ့ကျင့်သုံးဖို့ရာအတွက်တကယ်နီးမှန်ကိုလေ့လာခြင်းဟာလည်းပဲကျမ်းသာလေ့လာခြင်းဆွေးနွေးလေ့လာခြင်းကြီးစုလေ့လာခြင်းဟာလည်းပဲနီးပြတော်မူတဲ့မြတ်စွာဘုရားနဲ့နီးမှန်တိုင်းအားထုတ်လို့ရရှိတဲ့အကျိုးရလတ်တရားတွေပေါ်မှာလည်းပဲယုံကြည်မှုရှိပါမှာအခုကာလတော့ဗုဒ္ဓတော့ရှိတော့မရှိဘူးပေါ့လေသူသာဗုဒ္ဓဟောသွားတဲ့တရားတွေဟာဗုဒ္ဓရဲ့ကိုယ်စားဆောင်ရွက်နေပါလားသူဟောသွားတဲ့တရားတွေကိုမိမိတဏ္ဍာမှာတန်တလောက်တန်တလောက်ပေါ့လေရှင်းသာအောင်ပြည့်လို့လို့ရှိရဲ့ရှင်သုံးခြင်းအားဖြင့်ရှင်တောင်ပြုလုပ်လို့ရှိရင်အထုလို့ရရှိတဲ့တရားဟာလည်းပဲရှင်သားနေသလိုဘုရားမြတ်စွာကသူဟောထားတဲ့တရားတွေအတိုင်းတရားတွေဟာသူကြွယ်လင်တဲ့အခါမှာနီးညွန့်သူပဲသူပြောတော့ပါတယ်ဆရာပဲဆိုတာပေါ့လေဓမ္မကိုအထုခြင်းအားဖြင့်ရှင်သားလာတာတွေ့ပြီဆိုလို့ရှိရင်ဓမ္မရှင်သားနာတာတွေ့တော့ဘုရားလည်းပဲရှင်သန်းနေတာတွေ့တာပေါ့တက်တော်တေရှာဖျားတွေ့ပြီပေါ့သို့သောအဲ့ဒီလောက်ထိမမနိုင်ပေမဲ့လို့တတိပဋ္ဌာန်ရဲ့ဂုံကြီးတွေကိုပေါ့လေသိရတဲ့အခါစိတ်စင်ကြယ်မှုကအစားပေါ့လေအကျိုးခုနှစ်မျိုးသိရတဲ့အခါဒီတရားဟာအကျိုးရတာရိုးရိုးလေးနဲ့သိကောင်းပါလားတည်တည်ခွေခွေမဟုတ်ဘူးဆိုတာပေါ့လေတရားလည်းတည်တည်ခွေမဟုတ်ဘူးအထုလို့ရှိရရှိတဲ့အကျိုးကလည်းတည်တည်ခွေမဟုတ်ဘူးအလွန်ကပဲထိရောက်တယ်အထက်တန်းကြတဲ့အကျိုးတရားတွေပဲဆိုတာပေါ့လေတိနာလည်းသွားတယ်တိနာလည်းသွားလို့ရှိရင်အဲ့ဒီတရားတွေမှာယုံကြည်လာမယ်ယုံကြည်လာတဲ့အတိုင်းဒီတရားအကျိုးတွေကိုရလို့မယ်ဆန္ဒလည်းတောင်းဆိုလာမယ်ကိုယ်တိုင်တောင်းဆိုလာပြီဆိုလို့ရှိရင်တော့ကလျာဏမိတ်တာရှာပြီးတော့ကျင့်ဤအမှန်ဒီလိလာတော့အလိလာပြည့်တော့တာပါပဲအလိလာပြည့်လို့ရှိရင်လည်းပဲကိုယ်နဲ့စောစောဘင်းကပြောခဲ့တဲ့အတိုင်းကျင့်ဤမှာတိုင်လိလာတော့အကျိုးရလကတော့ဘောဆစ်စကပါလာတဲ့တကယ်ကုသိုလ်တရားတွေကိုဟန်တာစိတ်ကိုညဉ့်ဉန်းစေတတ်တဲ့တရားစိုးတွေပေါ်လီအထုတ်နေသလောက်လွင့်ပြောက်လွင့်စင်နိုင်တယ်ကင်းရှင်းနိုင်တယ်တန့်သွားနိုင်တယ်တန့်သွားပြီဆိုလို့ရှိရင်ခုနမြင်နေခဲ့လို့နည်းနည်းတဲ့ဝိတ္တသီစာတွေလည်းပဲပေါ်လွင်ထင်ရှားလာနိုင်တယ်နည်းနည်းလို့မြင်နိုင်ခဲ့တဲ့ဝိတ္တသီစာနှစ်ပါးလည်းပဲအလွန်ကြီးကိုပေါ်လွင်ထင်ရှားလာပါပဲဒီတော့ကိုလက်ရှိအထုံနေကြတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားဟောသွားတဲ့ကိုသတိပဋ္ဌာန်ဘာဝနာတရားအထုံနေသတိပဋ္ဌာန်ဘာဝနာတရားအကျိုးတွေကိုမြတ်မြတ်လုံးလုံးယုံကြည်ဖို့လက်ခံဖို့ပေါ့လေဒါသိအရေးကြီးပါတယ်မယုံတယုံနဲ့တော့မရပါဘူးယုံကြည်ကြည်ဖြစ်ရမှာပါဘုရားတရားတော့အတိယုံကြည်ခိုင်းတာတော့မဟုတ်ဘူးတည်တည်ချာချာကိုညာနဲ့ချိန်ဆပြီးတော့ဗောလေယုံကြည်တာ တရားတော်ရဲ့ဂုဏ်ကြီးကိုနာကြားလေ့လာရင်းကနေပြီးတော့တဆင့်ဂုဏ်ကြီးကိုသိမှယုံကြည်တာပါအဲ့ဒီယုံကြည်တဲ့သဘောကလည်းပဲတရားရဲ့ဂုဏ်ကြီးကိုကြားနာပြီးတော့သိလို့ယုံကြည်တဲ့သဘောကနိုးကြတဲ့အပိုင်းလေးလောက်ရှိပါသေးတယ်တတတရားကြီးနိုးကြလာတာဒါလောက်ပဲရှိပါသေးတယ်ဒီတော့တရားတော်ရဲ့ဂုဏ်ကြီးကြားနာသိရလို့နိုးကြနေတဲ့တတ္တတရားကိုအခုလိုအလုံးနဲ့ပြုစုပြောထောင်ပေးလိုက်တဲ့အခါမှာနီလန်းကျကျင့်သုံးပြီဆိုလို့ရှိရင်ဝိပဿနာရှုသူမှာတတ္တဖြစ်ပွားစီဆိုတာပေါ့အသိဉာဏ်လေးတွေကခြေကန်းဆောက်ပြီးတော့အစဉ်စဉ်အစဉ်စဉ်တက်လာတော့ဒီဂရီတက်တယ်လို့တက်လာတော့အသိဉာဏ်လေးဖြစ်တယ်လို့ယုံကြည်မှုလက်ခံမှုအတီးပြုမှုဆိုတဲ့တတတရားတွေဟာတိုးလာပွားလာတယ်ဆွဲဆွဲမြဲမြဲဖြစ်လာတယ်နောက်အငိမ့်တာတွေ့သွားပြီဆိုလို့ရှိရင်ဘယ်သူကဖြစ်ဖြစ်မပြည့်ပြည့်နေတော့တဲ့ခိုင်ခန့်တဲ့တာတတတရားဖြစ်သွားမှာပါပဲယုံကြည်လက်ခံအတီးပြုဆုံးဖြတ်ချက်ချတဲ့တတတရားကြည့်အစဉ်ပဲအဲ့ဒီခါကြလို့ကြီးဘယ်သူကဖြစ်ပြန်ပြတ်တော့အဲ့ဒီအစဉ်ကြည့်သွားရမှာပါအဲ့ဒီအစဉ်ကြည့်သွားဖို့တော့အခုပုဗ္ဗဘကမက်တီကိုဝဋ္ဌဂါမိအဝဋ္ဌဂါမိကုသိုလ်တွေကိုရိုသေသေလေးလေးစားစားအထုတ်ပါမှပုဗ္ဗဘကမက်တီအစဉ်တိုင်းတက်ပြီးတော့ဖြစ်ဖြစ်မချအရင်းတက်ကိုအရိယာမညာဖုန်ညာနဲ့မျက်မှောက်ပြုသွားပြီဆိုလို့ကြီးဟုတ်ပြီမှားပြီဆိုတာပေါ့လေတခါလေအတီးပြီးဆုံးဖြတ်ချက်ချရတော့ပဲခိုင်မြဲတဲ့တတ္တတရားကြီးရရှိတော့မှာပါပဲတမအဲ့ဒီအထိတရားခီဆက်ရမှာပါကုလသတိပ္ပဏလမ်းကြောင်းလိုက်လို့ဥပဒနာဉာဏ်စင်းနေအစဉ်တိုင်းတက်ပြီးတော့ရည်ချက်ပြည့်စုံပြီးတော့ဖြည့်ပြည့်မစားငိမ့်တတ်ကိုအရိယမညာဘုံညာနဲ့မျက်မှောက်ပြုတည်သွားတဲ့အခါတောတဘပုဂ္ဂိုလ်ဖြစ်သွားပါပြီတောတဘဆိုလို့ရှိအပေမလားတော့ဘဝအမဂန်ချက်ရသွားပြီသတိပ္ပဏဘာဝနာတရားတွေအထောက်လို့သူတဏ္ဍာမှာစိတ်စင်ကြမှုကအစဥပဒနာညာလေးအစဉ်စဉ်ဖြစ်လာသလောက်လက်ခံယုံကြည်မှုလေးတွေဟာလည်းပဲမြင့်မြင့်မြင့်မြင့်တက်လာတာပဲအငိမ့်တဏိဗ္ဗာန်တွေ့သွားပြီဆိုလို့ရှိရင်ဟုတ်ပြီဆိုတော့ယုံနာတစ်ပါးချုပ်ကြီးနေဆိုတော့ဟုတ်တယ်ငါကိုယ်တိုင်တွေ့ရပြီဆိုပြီးတော့ပေါ့လေဆင်ញင်မှုတယ်ပေါ့နောက်ဆုံးကြာကြာနာနာတည်ပြီးတော့တတ္တတရားကြီးခိုင်မြဲသွားမှာပဲလူဖြစ်ရချိုသာသနာတော်ကြီးနဲ့တွေ့ချွာချိုနတ်နိုင်လောက်အောင်တိကျတဲ့ခိုင်မာတဲ့အာမခကြက်တွေလည်းရသွားမှာပဲကိုယ်ဘဝကိုအမခံချက်ရအောင်လုပ်ဖို့လိုရတယ်ကုလဘုဒ္ဓရည်ကျင့်မှုရဲ့ဆုံစည်းတဲ့အခါမျိုးမှာပေါ့လေလူဖြစ်ရာချိုးသာသနာတော်ကြီးနဲ့တွေ့ချင်ရည်ကျင့်မှုနဲ့တွေ့ရချိုးနောက်လုပ်ဖို့သိအရေးကြီးပါတယ်အခွင့်အခါတင့်လောက်တင့်အောင်လည်းပဲစူးစမ်းရပါတယ်ဒါပေမဲ့အရေးကြီးတဲ့ကိစ္စအခွင့်တင်တဲ့အခါမျိုးမှာလည်းပဲယူတည်တည်လေးလေးဆဆလုပ်ချင်းဒါလည်းရှိရပါတယ်အဲ့ဒါလိုပြုလုပ်ပြီးဆိုလို့ရှိရင်နီလာကျကျင့်သုံးတဲ့ပုဂ္ဂိုလ်ကိုကျင့်ဆောင်သူကိုဓမ္မကမတင်ပေးတယ်ဆိုတာပေါ့လေတရားတော်ရဲ့မတင်ရင်ကဲတင်ရင်ခံရမှာပါပဲဓမ္မဟဝေရကတိဓမ္မစာကြာရီဆိုတာပေါ့လေအတိတရားအကျင့်တရားဟာကျင့်နေမှသိပြီးတော့သိတဲ့အတိုင်းပေါ်လေနိလာကျကျင့်သုံးရလို့ရရှိတဲ့တရားဟာတတွေ့ကြရတရားကျင့်ဆောင်သူနိလာကျကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုတကယ်ကိုပဲဆောက်ရှောက်နိုင်ပါတယ်တဲ့တရားကပြန်ပြီးတော့ဆောက်ရှောက်တော့တာပဲတရားတွေလည်းပဲမိမိတဏ္ဍာမှာရှိသွားပြီပေါ့နိလာကျင့်သုံးတဲ့ပုဂ္ဂိုလ်ကိုအောက်တမကြရအောင်လို့မြင့်တင်ပေးတဲ့နိလန်ဓမ္မရော နီးလမ်းကြောင့်ရရှိတဲ့အကျိုးဓမ္မရောမိမိရဲ့နှလုံးသားထဲမှာတည်ပြီးသားဖြစ်သွားပြီတရားရှင်းတာတော့ရှင်းတာလို့တော့ဘုရားလည်းပဲရှင်းတာပြီတက်တော်တင်ရှားဘုရားဆိုတာလည်းပဲအဲ့တော့တွေ့ပြီလို့ဆိုရမှာပါပဲအဲ့ဒီတက်တော်တင်ရှားဘုရားဟာနှလုံးသားထဲမှာတည်သွားတော့ဓမ္မစီရီလည်းပဲတည်ပြီးသားဖြစ်သွားတယ်ဘယ်သူဓမ္မစီရီမျိုးကတော့အုပ်လည်းမကုန်သဲလည်းမကုန်ကြောက်လည်းမကုန်ရေလည်းမကုန်ပြီးလိုက်ပြီးလည်းမကုန်ပေါ့လေနှလုံးသားထဲမှာတည်လို့ရှိရင်မြင့်မြင့်လည်းတည်လို့ရတယ်ကြီးကြီးလည်းတည်လို့ရတယ်ကျယ်ကျယ်လည်းတည်လို့ရတယ်အဲ့ဒီစီရီမျိုးကတော့တွားရလည်းပင့်ဆောင်ပြီးတော့ကြီးညိုလို့လည်းရသွားတာပါပဲဘုရားတိဗ္ဗာဘောနာတရားဤအာထုံနေတာဟာကိုယ်နှလုံးသားထဲမှာမြတ်စွာဘုရားရဲ့အလိုတော်ရဓမ္မစီရီတည်နေကြတယ်မိမိတို့ဓမ္မစီရီတည်နေကြပါလားဆိုပြီးအယုံပြီးတော့ဝန်တော်ပြောဖြစ်ဖို့ပါပဲခြေတီခြေတီရဆိုတာဘုရားကိုယုံကြည်တဲ့ပုဂ္ဂိုလ်များပူဇော်ဖို့အလေးပြုဖို့တည့်ထားတာကိုပါဠိလိုခြေတီလို့လည်းခေါ်ပါတယ်ခြေတီရလို့လည်းခေါ်ပါတယ်အဲ့ဒါတွေကအမျိုးအစားတွေကွဲပါတယ်ဘုရားရဲ့တတ်တော်တွေကိုထာဝရပြီးတော့တည့်ထားတဲ့ကိုယ်ကိုယ်ကိုတည့်ထားတဲ့စီတွေကိုဓာတုခြေတီလို့ခေါ်ပါတယ်ဓာတုခြေတီရလို့လည်းခေါ်ပါတယ်မြတ်စွာဘုရားရဲ့အသုံးဆောင်တပိတ်အစားရှိတဲ့အသုံးဆောင်လေးကိုထာဝရပြီးတော့တည်ထားတဲ့စီတွေကိုတော့ပရိဘောဂစီတွေလို့ခေါ်ပါတယ်မြတ်စွာဘုရားရဲ့ရုပ်တုပြီးတော့ထုလုပ်ကိုးကွယ်ရတဲ့စီတွေကတော့ဩဋ္ဌိစကစီတွေတနည်းဩဋ္ဌိစစီတွေလို့ခေါ်ပါတယ်တော့အဲ့ဒါတွေကပုံတော်ထဲမှာဂုံတော်တွေထည့်သွင်းပြီးတော့ကြည်ညိုနိုင်ပါမှကုသိုလ်ရပါတယ်အဲ့ဒီစီစီစီတရားတာလည်းပဲယုတ်ထူပြီးစီတွေစီစီကြီးကြီးကျယ်ကျယ်မြင့်မြင့်တယ်လို့ကုန်ပါတယ်အုတ်တွေလည်းကုန်သဲတွေလည်းကုန်ကြောက်တွေလည်းကုန်ပါလိပြလိုက်မြင့်စီမင်းတွေလည်းကုန်ပါလိလောအားတွေလည်းအများကြီးပေးရပါတယ်တမန်အခုဘုရားကြီးမှာရှုချင်ပေါ်ရဖူးမြင်ရဌာန၄မျိုးတဏိတဝကရစီရ၄မျိုးပေါ်ရရှိပါတယ်ဘုရားဘာသာနိုင်ငံဒီမှာလည်းပဲဒီလိုပဲစီစီတည်ထားတာရှိပါတယ်ရှင်သာနာကမြတ်စွာဘုရားကိုပရိနိဗ္ဗာန်ဆံဃာလေးဒီမှာရှောက်ထားလို့သစ္စာပြတဲ့တော်တွေရှာမမြင်တဲ့ပုဂ္ဂိုလ်တွေဒီရောက်လာတဲ့အခါမှာသူတို့ကိုနှိမ့်သိမ့်တဲ့အနေနဲ့ဘာများပြောပါမလဲလို့ရှောက်ထားတဲ့အခါမြတ်စွာဘုရားကမွေးဖွားရဌာနသတိတဉာဏ်တော်ကြီးရရဌာနတရားဟောရဌာနနဲ့နောက်ဆုံးပြိဋ္ဌိဘဆံရဌာနဖူးမြေပွဲရတောင်ကယူပွဲရလေးဌာနရှိတယ်အဲ့ဒါမှစီစီတည်ထားလိမ့်မယ်တဲ့အဲ့ဒီလေးဌာနကိုဘုရားတက်တော်တိရှာမမိတဲ့ပုဂ္ဂိုလ်များလှဲ့လှဲ့ပြီးတော့ဖူးတဲ့အခါပေါ့လေပုံတော်ထဲမှာဂုံတော်တွေထည့်သွင်းပြီးတော့ကြီးညိုကြလို့ကြီးအဲ့လိုကြီးညိုရင်းကမတော်တဆကွယ်လွန်သွားလဲပဲကောင်းရသူပ္ပတိရောက်ကြလိမ့်မယ်လို့ဒီလိုရမြတ်စွာဘုရားကမိကြထားပါတယ်အပယ်လေးပါးကလွတ်မယ်လို့တော့မဟောပါဘူးချင်းချက်ကလေးပါပါတယ်ပုံတော်ထဲမှာဂုံတော်တွေထည့်သွင်းပြီးတော့ကြည်ညိုတဲ့စိတ်တည်ရှိနေရင်ကမတော်ရဆတည်သွားရင်ကောင်းသည်တည်ရောက်ကြလိမ့်မယ်ဆိုတော့ကြည်ညိုတဲ့စိတ်ရှိနေတုန်းဆိုဆိုပါတယ်ဘုရားဘုရားဝင်ရအကြောင်းအားလျော်စွာဝလေးစိတ်ွယ်ပြီးတော့အာဟုသုစိတ်နဲ့တည်သွားလို့ရှိရင်တော့ထက်ရရောက်လိမ့်မယ်ဆိုတဲ့အတိတ်ပဲပေါ့ အဲ့ဒါကိုပဲတချို့နားမလည်တဲ့ဗုဒ္ဓဘာသာဝင်တွေကအိန္ဒိယလေးဌာနသွားပြီးတော့ဖျောက်ဖို့ရေအပေကဖိတ်ပြီလို့မဟုတ်တာဒီဆွဲယူထားရပါတယ်တော့အဲ့ဒါဒီသတိပြုဖို့ပါပဲတော်လိုက်ကြတာတုတ်ကြီးတုတ်ကြီးတခါတော့ပတ်စံဒီကုန်ကြခံပြီးတော့ပေါ့လေဗုဒ္ဓအလိုရစီဒီကတော့အခုဓမ္မစီဒီပဲဗုဒ္ဓကိုယ်တိုင်တည်သွားတယ်ဓမ္မစီဒီဓမ္မအရာဆိုတော့ဉာဏ်တော်ရဲ့အတိုင်းအဝိုင်းပေါ်လीအသင်ပင်မှာပါတဲ့တရားတွေ38ပါးရှိတယ်38ပါးထဲမှာအခုသတိပဋ္ဌာန်ကထိတ်ကပါနေတယ်သတိပဋ္ဌာန်တရားဓမ္မစီတွေပဲအခုဉာဏ်ကြီးပေါ်တိုင်းအခုဆွေဆွေမြတ်ရှုမှတ်နေတာခန္ဓာမှုဝေဒနာကြီးပေါ်တယ်ဆွေမြတ်ရှုမှတ်နေဝေဒနာနိဗ္ဗာန်လာကြီးစေကုသဇာချံမှုတွေဖြစ်တဲ့ရှုမှတ်နေတာမြေမှုကြောင့်အစာရှိတဲ့အထွေရမှုရာတွေမပြမလားဆွေမြတ်ဆိုတာရှုမှတ်နေတာသတိပဋ္ဌာန်တရားတွေကိုယ်နှလုံးသားထဲရောက်အောင်ပေါ့လေရှုမှတ်နေတာအဲ့ဒါဓမ္မစီတီကျဲနေတာပဲနော်အထုတဲ့ခါမှာခုနစောစောဘင်းကပြောခဲ့တဲ့အတိုင်းပုဗ္ဗဘကမက်တီစဖြစ်လာပြီးတော့ရည်ကျက်ပြည့်စုံသွားရင်အရိယာမေဆိုတာဖြစ်လာမယ်အဲဒီကကြလို့ဒီစီတွေဟာခိုင်မြဲသွားမယ်သစ္စာလေးပါးတရားလည်းသိလာမယ်ကိုအထုတ်လို့ရရှိတဲ့ဓမ္မပန်းကုန်းကြီးလည်းဗုဒ္ဓမြတ်စွာကိုမုံမြုံမြတ်မြတ်မုံမြုံမြတ်မှာအထက်တန်းကြကြလည်းပူဇော်နိုင်တဲ့အချိန်တည်းရောက်သွားနိုင်တယ်အဲ့ဒီစီတွေမျိုးကအုပ်လည်းမကုန်တဲလည်းမကုန်ကြောက်လည်းမကုန်ပြီးလာပြီလည်းမကုန်ပေါ့လေတဲ့တဲ့ခါမျိုးမှာကိရိယာစာလည်းလည်းဘာမှမကုန်ဒီတိုင်းမှာရှိသတိပြုစောင့်မှုဆင်ထားဆိုတာပေါ့လေကိုယ်နဲ့ဆိုင်ပြီးတော့တစ်ရှင်းပေါ်ရလေးတွေချိန်ရှားခိုက်ချိန်ရှားခိုက်ပေါ့လေချိန်သားခိုက်ဆရာဆိုင်ပြီးတော့ဆွဆွပြီးရှုမှတ်ပြီးတော့တတိတွေပေါ်နေတာပဲသတိပဋ္ဌာန်တွေပေါ်နေတာတစ်ချက်မှလည်းချိန်တစ်ချက်စာအတွက်ဒီစီရီယာမြင့်တက်သွားတယ်ကျေလည်းကျေပြတ်လာတယ်နောက်တစ်ချက်မှမလို့ရှိရင်နောက်တစ်ချက်စာအတွက်မြင့်တက်သွားမယ်ကျေပြန့်လာမယ်။ဟာရလောက်ဇီရီပြီးသွားပြီဆိုလို့ရှိရင်အိုးဖူးလို့မဖြစ်လာမှာသိပ်ပျော်သွားမှာပဲဒီမှာ။ဒီကဓမ္မစီကြီးတဲနေကြပါလေလုံသားတယ်မှာတဲလို့စိတ်ချသွားပြီဆိုရင်တောလီရောက်မှာပူဇော်မြတ်တို့အလေးပြုစရာဇီရီပါသွားမှာသိကောင်းလား။ဘယ်ပဲရောက်ရောက်ဒီဇီရီကပါနေတာကိုကောအဲ့ဒါကိုအလေးပြုပြီးတော့အထွေချောက်ကိုလိုပါတယ်ဘယ်လောက်တံပိုးရှိတယ်ဆိုတော့ကြည့်ပါဘုရားမကကြီးရနိုင်လောက်အောင်အမကကြီးပြေးထတာမြတ်စွာဘုရားဒါကိုနားလည်ပြီးတော့မျက်မျက်နှုံနှုံတံပိုးထားပြီးတော့ယူသေးသေးလို့ဖို့သိအရေးကြီးပါတယ်ဆိုရမယ်ယုံသူပစ္စည်းတွေလည်းပဲအကြီးသေးကောင်းဖို့လိုပါတယ်ဇီရီတဲသူကလည်းပဲပုံချပန်းချဖြည့်ပြီးတော့ခိုင်ကအောင်ပေါ်ဒီကျန်းကျန်းကျင်ကျင်နဲ့လှုပ်တက်ဖို့လည်းရည်ကြည်ပါတယ်လိုတဲ့ကိရိယာတစားပလာလေးပြည့်စုံဖို့ရည်ကြည်ပါတယ်ချို့တယ်လို့ရှင်တော့ဒီစီဒီဟာတာရှိမခံပါဘူးအုတ်ကအည်တွေမကောင်းဘူးဆိုရင်ခန္ဓာလေးပျက်စီးသွားနိုင်တယ်ကြားကြပြီးစီတွေလည်းမကောင်းဘူးဆိုရင်ပျက်စီးသွားနိုင်တယ်လှုပ်ဆောင်ချက်ကလည်းမကောင်းဘူးဆိုလို့ရှင်လည်းတာရှိမခံဘူးတယ်လို့ပါပဲအခုဓမ္မစီရီမိမိနှလုံးသားထဲမှာတည်တဲ့အခါမှာပေါ့ဒီအသုံးဆောင်ပစ္စည်းတွေအသိအည်တွေကောင်းရမယ်သီလဆိုင်အည်တွေတမာတိဆိုင်အည်တွေပညာဆိုင်အည်တွေရှုတိုင်းမှာပါဝင်တဲ့မေခင်ကဆိုတာပေါ့ဒီဒါဒီအည်တွေတွေကောင်းရပါတယ်ယူသေးသေးလှုပ်လှုပ်ချင်းစသည်ပါဒီယူသေးသေးလှုပ်တဲ့စိတ်ဆက်ဆက်လှုပ်တာလှုပ်ဆောင်သူရတယ်အထုသူရတယ်ပဲလေလေမှာမှကြွန့်ကြန့်ကြည်ကြည်ဖြစ်ပါတယ်ဓမ္မတာဓမ္မစီရီဟာခိုင်ခိုင်ခန့်ခန့်ဖြစ်နိုင်တယ်ဆိုတာပေါ့လေနားလည်ပြီးတော့ပေါ့လေအခုလိုအခွင့်တာတော့ဓမ္မစီရီတေဖို့အခွင့်တာတော့ပေါ့လေတတက်လုံးအဆုံးချနိုင်တဲ့နှုတ်ဘဝဒီမှာပါနိုင်တဲ့ဓမ္မစီရီမျိုးကိုခိုင်ခိုင်ခန့်ခန့်တင်နိုင်ရဖို့ရအတွက်လေးလေးနဲ့တိုက်တွန်းရင်းနဲ့ဒီနေ့တရားဆုံးသတ်လိုက်ပါလေ
။သာဓုသာဓုသာဓု